သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါသောရရှိမြောက်ဇူလိုင်လ30ရက်ဗုဒ္ဓနေ့အတွက် SBS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါလိမ့်။ယနေ့အတွက်သတင်းများပါလက်စတိုင်းနိုင်ငံကိုဗြိတိန်ရဲ့ရာဇသံကိုအစ္စရေးကရှုတ်ချဝေဖန်ခဲ့ပါလိမ့်။အစ္စရေးနဲ့အမေရိကန်တို့သည်ဂါဇာတွင်အပြစ်ခတ်ရစဲရေးကိုသဘောတူရပြက်ကွက်ပါကပါလက်စတိုင်းနိုင်ငံကိုစက်တင်ဘာလအတွင်းအသိမှတ်ပြုရန်ဗြိတိန်ရဲ့ဆုံးဖြတ်ချက်ကိုအစ္စရေးကဝေဖန်ပြစ်တင်လိုက်ပါလိမ့်။ဂါဇာကမ်းမြောင်ဒေသသို့ထောက်ပံ့ရေးပစ္စည်းများပုံမဝင်ရောက်လာစေရန်အစ္စရေးကစီမံချက်အသစ်များထုတ်ပြန်ခဲ့သော်လည်းကုလသမဂ္ဂရဲ့စားနပ်ရိက္ခာအေဂျင်စီကဂါဇာသို့လိုအပ်သောလူသားချင်းစားနပ်ထောက်ထားမှုပမာဏရဲ့ထက်ဝက်မြသာရရှိထားကြောင်းပြောဆိုပါသည် IPC Integrated Food Supply Phase Classification ဟူတဲ့သိကြသောပေါင်းစည်းထားသောစားနပ်ရိက္ခာဖူလုံမှုအဆင့်အမျိုးအစားခွဲခြားခြင်းသည်ဂါဇာတွင်အငတ်ဘေးအဖြစ်ကျင်းပခြင်းမှပြက်ပြားသောအခါချက်ချင်းလုံဆောင်မှုမရှိဘဲပြန့်နှံ့သေဆုံးမှုကိုသတိပေးချက်ဖြင့်ထွက်ပေါ်လာခြင်းဖြစ်ပါသည်ဂျူလာ3လပတ်အတွက်စားသုံးသူဈေးနှုန်းညွန်ကိန်း CPI Consumer Price Index ရဲ့ပုံထူးနေ့ကကျင်းပချက်သည် Reserve Bank မှအတိုးနှုန်းဖြတ်တောက်ရန်အလုံးလုံးလောက်တယ်လို့စီးပွားရေးပညာရှင်များကပြောဆိုနေပါတယ်။ Reserve Bank သည်၎င်းတို့ရဲ့နောက်ဆုံးအစည်းအဝေးတွင်အတုံးတို့များကိုတည်ငြိမ်စွာထိန်းထားဖို့စောင့်နေမှုကိုကျွမ်းကျင်သူတချို့ကမျှော်လင့်ထားသောအပြောင်းအလဲတစ်ခုဖြစ်တယ်လို့ပြောဆိုပါတယ်။နေ့စဉ်သတင်းတို့ News Flash များပုံမကြသည့် SBS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
sbs.com.au/burmese ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/burmese ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ